ပြီးခဲ့တဲ့စက်တင်ဘာလ၁ရက်နေ့ကစပြီးအနေဆုံးလောက်ခလာစာကို၁ရက်၈နာရီစာအတွက်ကျပ်3600ပေးဖို့သတ်မှတ်လိုက်တာဖြစ်ပါတယ်။တချို့ဆက်ယုံတွေမှာလုံသက်ရှင်ပြီးသားအလုပ်သမားတွေကိုလည်း၁ရက်ကျပ်3600နှုန်းနဲ့ပဲပေးတာတွေရှိသလိုတချို့ဆက်ယုံတွေမှာအနေဆုံးအတိုင်းပေးပေမဲ့အချိန်ပိုကြီးကိုမပေးတာတွေရှိတယ်လို့သိရပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ရန်ကုန်တိုင်းဒေသကြီးလှိုင်သာယာနဲ့ရွှေပြည်သာဆက်မှုဇုံတို့မှာရှိတဲ့ဆက်ယုံအလုံယုံ၅ယုံလောက်ကအလုံးမလုံးပဲဆန္ဒပြနေကြပြီးအလုံရှင်တွေနဲ့ညှိနှိုင်းနေကြပါတယ်။အဲ့ဒီတဲကရွှေပြည်သာဆက်မှုဇုံမှာရှိတဲ့ဟန်ချင်းအထယ်ဆက်ယုံကအလုံသမားတထောင်လောက်ဟာလည်းပြီးခဲ့တဲ့တပတ်လောက်ကစပြီးဆန္ဒပြနေကြပါတယ်။အရင်ကလစာအပြင်ရရှိနေတဲ့ကျွမ်းကျင်ကြီးရက်မှန်ကြီးနဲ့ရှားပါးစရိတ်တို့ကိုဖျက်တောက်ခံရမယ်ဆိုတာကြောင့်အလုံသမားတွေကဆန္ဒပြကြတာလို့ဟန်ချင်းအထယ်ဆက်ယုံကကိုကြော်ကြော်မြင့်ကပြောပါတယ်။
ဖြစ်ရသေးတယ်3600ကျွန်တော်တို့ကအဖြစ်ရအောင်အမခံပါဘူးမဖြစ်သမှာဘူးဗာချင်းမှမပြီးတော့ဘူးဆိုတာ3600ရဲ့3600ရဲ့နောက်ပိုင်းမှာမပြီးတော့တာခင်ဗျ3600ပြီးရတယ်ဆိုပြီးကျန်တဲ့ကြီးတွေအကုန်ဖျက်ချရတာကြာကျွန်တော်တို့အလုပ်သမားတွေပေါ့နော်3600ပြီးရတယ်ဆိုပြီးတော့တစ်သေးတွေအများကြီးညစ်သက်တဲ့ညစ်ရပေါ့ဗျာဟောကျွန်တော်တို့ပြောပြရမယ်ဆိုရင်ကျန်တဲ့ကြီးတွေမပြီးတော့ဘူးဗာချင်းမှမပြီးတော့ဘူးဆိုပြီးတော့ဖယ်ပြီးသားကြီးလာဖျက်ချတယ်ကျွန်တော်တို့ကျန်တဲ့ကြီးတွေအကုန်လုံးလည်းဖျက်ချတယ
်ဒါအပြင်လှိုင်သာယာမြို့နယ်မှာရှိတဲ့ Victoria ကုန်တိုက်ကအလုပ်သမားတွေကိုလောက်ခလာစာကျပ်3600နဲ့မပေးလို့ဆိုပြီးအလုပ်သမားတွေဟာအလုံးမလုံးပဲကုန်တိုက်ရှိမှဆန္ဒပြနေကြပါတယ်။အစိုးရကတတ်မှတ်လိုက်တဲ့တရက်လောက်ခနှုံးနဲ့ပေးဖို့တောင်းဆိုတာဖြစ်တယ်လို့ Victoria ကုန်တိုက်အလုပ်သမားကိုကျော်သူရကပြောပါဗျာ။
ကျွန်တော်ဒီကဆန္ဒပြရည်ရကြလာတာတသိန်းနဲ့မှ8000အစိုးရတတ်မှတ်ပေးတာ။ဟိုဒီကတိုက်တို့ကျွန်တော်ဆန္ဒပြ။ဒါခွင့်ရေးမရတဲ့ကျွန်တော်ဆန္ဒပြ။
အရင်ကအလုပ်သမားတွေနဲ့အလုပ်ရှင်တွေအကြားပြဿနာမရှိခဲ့ဘူးတဲ့ရခိုင်ပြည်နယ်စစ်တွေမျိုးကဆက်ယုံတွေမှာလည်းအ ਨੇ စုံလောက်ခလာစာတတ်မှတ်လိုက်ပြီးတဲ့နောက်ကားအကျိုးပိုစရိတ်ကိုလာစာတွေကပြန်လည်ဖျက်တောက်မယ်ဆိုပြီးစီစဉ်နေတဲ့အတွက်ဆန္ဒပြတာတွေရှိလာပါတယ်။အစိုးရကတတ်မှတ်လိုက်တဲ့အ ਨੇ စုံလောက်ခလာစာကျပ်3600ကိုပေးပေမဲ့အရင်ကရခဲ့တဲ့ခန်းစား권တွေကိုမပေးတော့တဲ့အပြင်ကားအကျိုးပိုလည်းမစီစဉ်ပေးတော့ဘူးလို့စစ်တွေမျိုးမင်းစာနီငါးပစုံအေးအေးကန်းဆက်ယုံအလုပ်သမားကိုကျော်စောလှကပြောပါတယ်။
ကျွန်တော်ဒီစနေရှင်မပေါ်တော့ဆန္ဒပေါ်တော့ကြတယ်သူဖြစ်ဖြစ်နေတဲ့လာစာကိစ္စပေါ်တော့သူကခြားပေးတာတဲ့3600နှုန်းကို company ကပြင်မပေးပြီးတော့မှဒီအဲ့ဒီသေးကအသိနဲ့8000တဲ့ကနေသေးသေး2000တော့မယ်လို့သူကပြောတယ်ဟိုတစ်ဖက်မတူလို့ပေါ့သေးသေးတော့မယ်ဆိုရင်ဘာမှမကျွန်တော်ဘူးအဲ့လိုပေါ့နော်နေစုံလောက်ခလာစာနဲ့ဒီအစွားကခြားပေးတာတဲ့3600နှုန်းနဲ့သူကပြင်မပေါ်တော့ကျွန်တော်ကအရင်တော့ရတဲ့ကီလိုကြီးတွေရမ်းမြင့်ကြီးတွေကတော့သူတို့ဖျက်တော့ပေးမယ်ဘာလို့ဆိုတော့အဲ့ဒါတွေကိုမပေးတော့ဘူးလေ
ဒါအပြင်အလုပ်သမားတွေကိုကားအကျိုးပို့ ferry လဲမစီစဉ်ပေးတော့ပဲ ferry စီးမယ်ဆိုရင်လစာတွေက2000ဖြစ်မယ်လို့သိရပါဗါတယ်အဲ့ဒီဆက်ယုံကအလုပ်သမားတွေဟာတလလောက်ခ38000တဲ့က ferry က2000ဖြစ်မယ်ဆိုရင် 18000 သာရရှိတော့မှာမို့အရင်ကလူကားအကျိုးပို့စီစဉ်ပေးဖို့တောင်းဆိုနေကြတာပါလှုပ်ရှင်တော်တော်များများဟာလောက်ခကျပ်3600ပေးဖို့ကိုအရင်ကတည်းကကန့်ကွက်နေကြတာဖြစ်ပြီးအစိုးရကတတ်မှတ်လိုက်ပြီးတဲ့နောက်ဆက်ယုံပိတ်သိမ်းတာမျိုးတွေအလုပ်သမားတွေကိုအကြောင်းမျိုးမျိုးနဲ့အလုပ်ကနေထုတ်ပယ်တာတွေရှိခဲ့တာဖြစ်ပါတယ်ကျပ်3600နဲ့တွက်မယ်ဆိုရင်အလုပ်သမားတဦးဟာအ ਨੇ စုံလစာတလကို38000ရရှိမှာဖြစ်ပါတယ်အလုပ်ရှင်တွေကအစိုးရတတ်မှတ်ချက်တိုင်းမပေးဘဲအကြောင်းမျိုးမျိုးနဲ့ဆက်ပြီးညှင်းဆန်နေမယ်ဆိုရင်အလုပ်ရှင်အလုပ်သမားပြဿနာတွေဆက်ဖြစ်နေဦးမှာဖြစ်တယ်လို့အလုပ်သမားအရေးဆောင်ရွက်နေသူဦးမျိုးစောဦးကပြောပါတယ
်လက်ရှိမှာလုပ်ငန်းရှင်တွေက3600ကိုတပြေးညီပေးတဲ့ဆိုရင်လည်းပေးတယ်တချို့ကကြတော့ဟိုဂရိတ်ခွဲတာပေါ့နော်သူကဦးလေးမထွက်ခင်ဝင်ထားတဲ့လူတွေကို3600လုံးနဲ့ရှင်းရမယ်ဒါပေမဲ့ तू ကအဲ့လိုမဟုတ်ဘဲနဲ့အမေမထွက်ခင်ကလုတ်စားတဲ့လူတွေကိုလည်း तू ကဘာနဲ့ရှင်းတယ်50ရာခိုင်နှုန်းလို့55ရာခိုင်နှုန်းလို့ရှင်းလို့စိတ်ယုံကအလုပ်သမားတွေအားလုံးကသူတို့လည်းသာနည်းပါတဲ့ဆိုရဲလက်ရှိလို့လုပ်သမားတွေရဲ့တောက်ဆုံမှုကတွေးများလာတာဥပဒေကိုရှင်းလို့လုပ်ငန်းကြီးကမလိုက်လာတဲ့သဘောဖြစ်နေတယ်ပေါ့
အလားတူစကိုင်းမျိုးကမြန်မာဗီနီယာဖလိုင်းဝုတ်တစ်ချောတဲ့စိတ်ယုံကအလုပ်သမားတွေကအစိုးရတတ်မှတ်ပေးတဲ့အချိန်ပိုကြီးအတိုင်းရရှိဖို့တောင်းဆိုနေကြပါဗျာအဲ့ဒီတစ်ချောတဲ့စိတ်ယုံကဆန္ဒပြအလုပ်သမားကိုခိုင်မင်းကသူတို့တောင်းဆိုချက်ကိုအခုလိုပြောပါတယ
်လုတ်ချင်ရ12နာရီခင်းရတယ် overdan ကြီးရတော့ audio ဥရင်းနဲ့ညီမရဘူးဟာဒါပေမဲ့လုတ်ချင်တဲ့လုံသမားညီနိုင်ပြီးတော့သူတို့အနေနဲ့ဘယ်လိုပြေတော့ဆိုတော့ audio ဥရင်းနဲ့ညီဆိုတော့သူတို့မပေးနိုင်ဘူးပေါ့နော်သူက audio ဘယ်လိုပြေတာလဲဆိုတော့လာစာရဲ့ထောက်ရပေါ့နော်ညီလေးကငယ်ကလေးက9000ရတယ်အဲ9000ရဲ့ထောက်ရပေါ့4000ခွဲပေါ့အဲယောက်ျားလေးတွေကတစ်သိန်း1000ကိုဟို6000ပေါ့သူတို့အနေနဲ့တောင်းဆိုတာကဟိုမနက်ခွန်ညခွန်လို့ဆင်းရတယ်ဆင်းစီအတွက်ကြောင့်တစ်ပတ်လုံးဆိုရင်သူတို့အနေနဲ့မနေ့ကသူသမားတယောက်ကိုတည့်ရလို့ရှိရင်8နာရီတစ်ပတ်ကို44နာရီဆိုပြီးဥပဒေအရပြဋ္ဌာန်းတာပါရှိတယ်ဟို44နာရီဆိုတဲ့ဥစ္စာကိုဟိုစနေနေ့ကို4နာရီဆင်းမယ်ပေါ့နော်ဆင်းပြီးတော့ဟိုနေ့တစ်ပိုင်းနားမယ်တကယ်လို့စနေနေ့ကိုအပြည့်ဆင်းပြရမယ်ဆိုရင် overdan ကြီးကိုအဲဥရင်းနဲ့အစူကြီးတွက်ချပြရမယ်ဘိုက်မျိုးတော့ဟိုတွက်မပေးနိုင်ဘူးနော်လုံသမားတွေဘက်ကနေမှာဒါမစင်းနိုင်ဘူးပေါ့နော
်အချိန်ပိုကြီးကိုဥပဒေနဲ့အညီမပေးနိုင်ဘူးလို့ညှင်းဆန်ထားတဲ့အတွက်အချိန်ပိုမစင်းတဲ့အလုပ်သမားတွေကိုစက်ယုံတကာပိတ်ထားတာကြောင့်အလုပ်သမား400လောက်ဟာစက်ယုံရှိမှာဆန္ဒပြနေကြတာဖြစ်ပါတယ် ပြီးခဲ့တဲ့2012ခုနှစ်လောက်ကစပြီးအ ਨੇ စုံလောက်ခလာစာသတ်မှတ်ပေးဖို့အတွက်အလုသမားတွေကဆန္ဒပြတောင်းဆိုခဲ့ကြရာကနေသတ်မှတ်ပေးပြီးနောက်မှာလဲအလုရှင်အလုသမားတွေကြားလောက်ခလာစာပြဿနာတွေကရှိနေဆဲဖြစ်ပါတယ်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံအလုသမားသတ်မှတ်ကများအဖွဲ့ချုပ်ထံတိုင်ကြားထားတဲ့အလုသမားတွေရှိနေပြီးအဲ့ဒီအဖွဲ့ချုပ်ဟာအစိုးရနဲ့ဆွေးနွေးခွင့်ရရှိဖို့တင်ပြထားတယ်လို့သိရပါတယ်ရှင်